မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းအလီလိုက်အစီအစဉ်ကနေပြီးကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ညဉ့်ညဲ့ခီးဘာတွေများအခက်ကြုံနေရတယ်ဆိုတာပါမြန်မာနိုင်ငံရဲ့ဒီညဉ့်ညဲ့လုပ်ငန်းစဉ်ကိုဦးစားပေးလှုပ်ဆောင်ဖို့ရည်မှန်းထားတဲ့ NLD အစိုးရလက်ထက်မှာညဉ့်ညဲ့လုပ်ငန်းစဉ်တွေရာရှေ့မတိုးတာပဲနဲ့ရှိပြီးသားဒီပြဿနာတွေကိုမရှင်းနိုင်သေးဘူးမကပြိပခသစ်အချို့ပါတိုးလာနေပါတယ်ဒီနေ့လုပ်ငန်းစဉ်တွေရှေ့တိုးနိုင်မှုအတွက်ဘာတွေအခက်အခဲကြုံနေရလဲဆိုတာကိုကျွန်တော်တို့ daily life season မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးပင်နိုင်ကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ UNFC ရဲ့ပြောခွင့်ရသူလည်းဖြစ်တယ်နောက် ANC ရခိုင်မျိုးသားကောင်စီရဲ့အတွင်းမှုလည်းဖြစ်တယ်ဦးထွန်းစောဖြစ်ပါတယ်နောက်တူကတော့တိုင်းသားခေါင်းဆောင်တူဖြစ်ပါတယ်သူကဒီလက်ရှိမြန်မာနိုင်ငံဒီနေ့လုပ်ငန်းစဉ်တွေမှာလည်းတဲ့ပါဝင်နေတဲ့လူဖြစ်ပါတယ်ပုံမူကြီးခုံးဦးကပါဦးထွန်းစောတို့လီလိုင်းပေါ်ရောက်နေပါပြီခင်ဗျာဦးခွန်ဦးကလီလိုင်းပေါ်မရောက်သေးပါဘူးကျွန်တော်အရင်ဆုံးဦးထွန်းစောကိုဖိတ်ခေါ်ကြပါလေဦးထွန်းစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ
်အဲကိုထွန်းစောကြီးခုနကကျွန်တော်ပြောသွားလို့ပါပဲညီငယ်ကြီးလုပ်ငန်းစဉ်က NLD အစိုးရဒီသူတို့မူဝါဒထဲမှာတကယ့်ကိုထိတ်တန့်ဦးစားပေးလုပ်ငန်းဖြစ်တယ်ဒါပေမဲ့လည်း NLD အစိုးရလက်ထက်မှာပဲဒီညီငယ်ကြီးလုပ်ငန်းစဉ်တွေကရှေ့မတိုးနိုင်မနဲ့ပြောရမယ်ဆိုရင်အေးလိုမျိုးပြိပခသစ်တွေထပ်ပြီးပေါ်လာတာနောက်စီးတက်မှမှုတွေကြုံနေရတာဒါမျိုးတွေထပ်ထပ်ဖြစ်နေတယ်ခင်ဗျကျွန်တော်အရင်ဆုံးသိကျင်တာကတော့လက်ရှိ UNFC နဲ့ဆက်ဆက်နေတဲ့အချင်းတွေပါ UNFC မှာပြောရမယ်ဆိုရင်တော့မွန်တို့ဘာတို့ကတော့ဒီမွန်ပြည်သက်ပါတီဘာတို့ကတော့ဒီ NCA ထိုးလိုက်ပြီပေါ့နော် UNFC ရဲ့ NCA ထိုးနိုင်ချေအလားလား UNFC ရဲ့နောက်ဆုံးဒီညီငယ်လုပ်ငန်းစဉ်နဲ့ပတ်သက်တက်ထူးခြားချက်လေးသိပြစီ
နောက်ဆုံးအချိန်လေးကတော့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေပေါ့ဗျာဒီ UNFC ထဲမှာနှစ်ဖွဲ့ပေါ့နော် LDU လောက်ဒီမိုကရေစီယုံနဲ့မွန်ပြည်သက်ပါတီတို့လက်မရေးထိုးပြီးတဲ့နောက်ပိုင်းမှာကြံနေတဲ့အဖွဲ့မှာကျွန်တော်တို့ဒီ KNPP ရှိတယ်ကျွန်တော်တို့ ANC ရှိတယ်နောက်ပြီးတော့မှ SSPP ရှိတာပေါ့ဗျာဆို SSPP ကတော့သူကဒီတန်း bilateral နဲ့နောက်ပြီးတော့မြောက်ပိုင်းမှာမေးအဖွဲ့မှာပါဝင်ပြီးတော့တွားနေတယ် KNPP ကလည်းပဲကျွန်တော်တို့ bilateral အနေနဲ့တွားနေတယ်ကျွန်တော်တို့ ANC ကိုကြတော့ဒီတက်မတော်ဘက်ကဒီတက်ဖွဲ့မရှိအကြောင်းကိုဝန်ခံရမယ်ပြီးဒီ SCA လက်မှတ်ရေးထိုးပြီးမှဆွေးနွေးကိုလာရမယ်ဆိုပြီးတော့အဲ့လိုမျိုးကန့်သက်ထားတယ်ပေါ့အဲဆိုတဲ့ခါကျတော့ဒီ bilateral ဆွေးနွေးမှုကတော့ကျွန်တော်တို့ ANC အဖွဲ့အစည်းနဲ့မရှိဘူးဆို KNPP တို့နဲ့ SSPP တို့နဲ့ bilateral အဲဒီဂျူဂျာဂျူဂျောပေါ့နော်ဒီကြားထဲမှာရပ်ပန်ရကဆွေးနွေးတာတော့တွေ့ရပါတယ်ဒါပေမဲ့ NCA လမ်းကြောင်းဘက်ကိုတော့မရောက်နိုင်ကြသေးဘူးပေါ့ဗျာ။ဆိုရင်ခုနပြောတဲ့ကျွန်တော်တို့ကြံနေတဲ့အဖွဲ့တွေအထက်မှာလည်းပဲအမတော်ရဲ့ကြိုးစင်းကတ္တချက်တွေနဲ့သူရဲ့ဟောပေါ့ဒီတစ်ဖက်သက်သတ်မှတ်မှုအောက်မှာပဲသူတို့တွားနေရတာဖြစ်တယ်။အဲ့လိုအနေထားမှာရှိတယ်။ပြီးရင်နောက်တစ်ခုကကြတော့ဒီအားလုံးပါဝင်ရေးဆိုတဲ့အခြေခံအောက်မှာလုပ်ခဲ့ကြပေမဲ့လို့လက်ရှိကတော့ဒီအားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်ဘူး။အဲကျွန်တော်တို့ဒီအရင်တော့ NCCD အနေနဲ့လုတ်ခဲ့တာပေါ့နော် NCCD အနေနဲ့လုတ်ခဲ့တဲ့အခါမှာဒီ NCCD မှာပါဝင်တဲ့အဖွဲ့16ဖွဲ့ထဲကသူက6ဖွဲ့ကိုအမှုသိမ့်သိမ့်ဆိုရကတက်မတော်ကအတိမမပြူပေါ့နော်ဆိုအားလုံးပါဝင်ရေးကမရှိတဲ့ခါကျတော့ဒီအခြေခံအကြောင်းတရားကဒါကပြဿနာဖြစ်လာတာပေါ့နော
်ဟုတ်ကဲ
့ဥပမာဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံရေးဆွဲဖြစ်စဉ်တွေမှာအားလုံးပါဝင်ပြီးဖော်ဆောင်ခဲ့မယ်ဆိုရင်ဒီနေ့လိုမျိုးအခြေအနေပေါ့လေဒီဖွဲ့စည်းပုံအကျတိပြဿနာရောက်ချိန်မှာရောက်မှာပေါ့အခုလည်းပဲအားလုံးပါဝင်မှုနဲ့ရေးဆွဲခဲ့တဲ့ဒီ NCA ဟာအားလုံးပါဝင်မှုမရှိတဲ့အခါကျတော့ဆက်သွားဖို့ခက်နေရပြီပေါ့ဗျာ။ဆိုအားလုံးဆိုရမှာတော့ကျွန်တော်တို့ဥသိမ့်စိတ်ဆိုရလက်ထက်မှာတွေးဆုံဆွေးနွေးတုန်းကပါဝင်ခဲ့တဲ့အတိုင်းသားလက်နက်ကန်တော်လှန်ရေးအဖွဲ့ CEO 21ဖွဲ့လုံးကိုအနည်းဆုံးအားဖြင့်ပါဝင်ခွင့်ရှိဖို့လိုတယ်လို့ကျွန်တော်တို့ကမြင်တယ်ပေါ့နော်။ဒီ NCA ကိုတော့ဒီမကြေမလည်နဲ့သူတို့ကတက်တုပ်ရိုက်ပြီးတော့မှ2015အောက်တိုဘာမှာလက်မရေးထိုးခဲ့ကြတယ်။အဲ့ဒီနောက်ပိုင်းမှာအားနည်းချက်တွေပေါ်လာတယ်ဆိုရင်ဒေါ်စုအစိုးရလက်ထက်ရောက်တဲ့ခါကျတော့ဒီ NCA မှာအားနည်းချက်တွေကိုပြန်ပြုပြင်ဖို့ဆိုပြီးတော့မှကျွန်တော်တို့ဒီ UNFD ဘက်က DBN အနေနဲ့ပေါ့လေအစိုးပြုချက်ရှိချက်လုပ်ပြီးတော့မှကျွန်တော်တို့အားနည်းချက်တွေကိုပြုပြင်ဖို့အစိုးပြုတယ်ဒါပေမဲ့တက်မတော်ဘက်ကအဲ့ဒါကိုလည်းပဲလက်မခံဘူးပေါ့ဗျာ
ကျွန်တော်ဒီနေရာမှာနည်းကြားဖြတ်မိချင်တာကဒေါ်စန်းစုကြည်နဲ့အစိုးရဘက်ကနေပြီးတော့သူတို့ဘက်ကပြောနေတာက NCA ကိုထိုးလိုက်ကြပါတိုင်းသားတွေထိုးလိုက်ကြပါထိုးလိုက်ပြီးလို့ရှိရင်တခြားနိုင်ငံရေးဆွေးနွေးပွဲတွေဖရက်ကစ္စတွေဆွေးနွေးကြရအောင်ဆိုရဲပြောတဲ့စကားရှိပါတယ်ခင်ဗျပြောမယ်ဆိုရင်အခုက NCA ကထိုးတဲ့ဖွဲ့ကထိုးတယ်မထိုးတဲ့ဖွဲ့မထိုးတဲ့ခါကျတော့ရှေ့ဆက်ဖို့တည်းနဲ့ခက်နေတဲ့သဘောသူတို့ဘက်ကမြင်ပုံရတယ်အဲ့တော့ထိုးလိုက်ပါကျန်တဲ့ကိစ္စနိုင်ငံရေးကိစ္စဆက်ပြောမယ်လို့ပါပါတယ်ဒါပေမဲ့ထိုးဖို့အတွက်ဘာကြောင့်တိုင်းသားတွေဘက်ကခက်နေရလဲခင်ဗျ
ဟုတ်ကဲ့ခုနကျွန်တော်ပြောတဲ့အတိုင်းပဲလေဒီ NCA ကိုထိုးလိုက်ပါဆိုတဲ့အထက်မှာသူတို့ကကြိုတင်ဒီကန့်သက်ချက်တွေရှိတယ်ပေါ့ဗျာ precondition တွေကိုဒီတက်မတော်ဘက်ကချမှတ်ထားတာရှိတယ်တစ်ဖွဲ့နဲ့တစ်ဖွဲ့မတူဘူးပေါ့เนาะဆိုတော့ကျွန်တော်တို့ဒီခုနပြောတဲ့ UNFC ပါဆိုလို့ရှိရင်ကျန်တဲ့ဖွဲ့တွေထဲမှာဟိုမှာကျွန်တော်တို့ ASC ဆိုလို့ရှိရင်တက်ဖွဲ့မရှိကြောင်းဝန်ခံရမယ်ဒါမှပဲ NC ထိုးလို့ရမယ်အဲ့လိုမျိုးပြောတယ်ပြီးရင်တပြိုင်တည်းမှာဟိုမှာမြောက်ပိုင်းမှာမေးဆိုတဲ့ထဲမှာလည်းပဲဒီညီနောင်၃ဖွဲ့ကိုသူတို့ကနေပြီးတော့မှလက်နက်ကလမ်းစဉ်ကိုစွန့်ရမယ်เนาะလက်နက်ကလမ်းစဉ်ကိုစွန့်မှပဲသူတို့ကဒီ NCA မှာပါဝင်လက်မှတ်ရေးထိုးခွင့်ပေးမယ်ဆိုပြီးအဲ့လိုကြိုတင်ကန့်သတ်ချက်တွေလုပ်တယ်ဗျဆိုတော့ NCA ကိုထိုးလိုက်ပါဆိုတာဒီ NLD ဆိုရကတော့ရိုးချင်းစွာနဲ့သူကပြောတာပေါ့ဒါပေမဲ့တက်ဖက်ကတက်မတော်ဘက်ကအဲ့ဒါကိုသူကကြိုတင်ကန့်သတ်ချက်တွေလုပ်ထားတယ်ဒါကတက်မတော်ရဲ့ဟိုပေါ့တရသေးထုတ်ကင်ထားတဲ့သူ့ရဲ့အသေးရက်တီတဲ့ရက်တီချက်ပေါ့နော်ဒီဥသိမ်းစိန်ဆိုရလက်ထက်တုန်းကသူအတိမတ်မပြုတ်ခဲ့တဲ့NCCT ရဲ့အဖွဲ့ဝင်6ဖွဲ့ကဒီနေ့သူတို့ကြိုတင်ကတ်သက်ချက်တွေနဲ့သူတို့က NCA မှာပါဝင်လာဖို့အဲ့လိုမျိုးလုပ်နေတာဖြစ်တယ်။ဆိုတော့စကားကလေးကနေဒီအတူတကွ NCA ကိုလှုပ်ပြီးမှเนาะကျွန်တော်တို့လက်မရေးထိုးကနီးမှာအတိမတ်မပြုတ်ဘူးဆိုပြီးတော့မှအဲ့လိုကတ်ပြီးမှလှုပ်တဲ့ခါကျတော့ဒါယုံကြည်မှုကိုထိခိုက်ခဲ့တယ်ပေါ့ဗျာเนาะအဲ့မှာတဆင့်ပေါ့အဲ့ဒါ2015အောက်တိုဘာမှာဖြစ်ခဲ့တဲ့ယုံကြည်မှုထိခိုက်တဲ့ပြဿနာပြီး2015 2016 2019အခု2018ဒီသွားလိုက်တဲ့ခါကျတော့ဒါလက်မရေးထိုးထားတဲ့အဖွဲ့အစည်းတွေကြားထဲမှာအကောင့်တွေပေါ်မှုဖြစ်တဲ့ကိုကျွန်တော်တို့ကြည့်တဲ့ခါမှာကြားတဲ့ခါကျတော့ဒီ NCA အတိုင်းတော့သဘောတူညီချက်တိုင်းအကောင့်တွေပေါ်နေတာမတွေ့ရဘူး။နေပါအားနည်းချက်တွေအများကြီးဖြစ်လာတယ်။ NCA လက်မရေးထိုးပြီးတော့တိုက်ပွဲတွေပြင်ဖြတ်ကြတယ်။ဆိုတဲ့ခါကျတော့ဒီအခြေအနေအောက်မှာ NCA ကိုမထိုးရသေးတဲ့တိုင်းဒေသနဲ့ကန်တော်လိုင်းအဖွဲ့အစည်းတွေနဲ့ဘယ်လိုထိုးနိုင်မလဲ။ဒါကိုယုံကြည်မှုကိုရောရရှိအောင်လေရှိအစိုးရတက်မတော်ဘက်ကပြသဖို့လိုတယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာ
အတူတူထုတ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ NCA မှာအားနည်းချက်တွေရှိနေတယ်ဗျာဒီအားနည်းချက်တွေကိုပြုပြင်ဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်အဲ့ဒီအားနည်းချက်တွေကိုပြုပြင်ဖို့အတွက်ကျွန်တော်တို့ဒီ UNFC DPN ကနေပြီးတော့မှနော်အစိုးပြုချက်ရှစ်ချက်လုတ်ခဲ့တာအဲ့ဒါပဲအဲ့ဒီအစိုးပြုချက်ရှစ်ချက်ကိုကျွန်တော်တို့ဆက်ခွနလာကြအောင်ဆွေးနွေးခဲ့ရတယ်နော်ဆွေးနွေးခဲ့ပြီးတော့မှအဲ့ဒီမှာရလက်ကလည်းပဲသိဆိုမှုတွေဖြစ်နေတယ်ဒါပေမဲ့ကျွန်တော်တို့အဲ့ဒီ DPN ထဲကနေပြီးတော့မှဖွဲ့စည်းနှစ်ဖွဲ့ကလက်မရည်ထိုးသွားတယ်အဲသူတို့ကတော့ဒီငြိမ်းချမ်းရေးကော်မရှင်နဲ့ DPN ကြားမှာခုနှစ်ချိန်မြောက်နော်ဆွေးနွေးမှုရလက်ကိုသူကအခြေခံပြီးတော့လက်မထိုးတယ်ဒါမှမဟုတ်အဲ့ဒီဆွေးနွေးမှုရလက်ကနေပြီးတော့သူတို့အဖွဲ့စည်းနှစ်ဖွဲ့ကလည်းလက်ရှိအခြေအနေမှာအကောင့်တွေ follow မရဘူးဆိုအဲ့လိုမျိုးတွေပေါ့ဗျာဒါအချိန်ကြီးဖြစ်ခဲ့တာပေါ့ကျွန်တော်ခုနှစ်လတာဆွေးနွေးမှု
ဟုတ်ကဲ့ခုထွန်းတော့ခဏလေး live ပေါ်မှာနေပြပါဦးခင်ဗျာကျွန်တော် Thrush ရှင်ဒီအချို့ဒီ live ပေါ်ရောက်လာလို့သူတို့လှည့်ပေးကြမှာတယ် Thrush ရှင်တူဖြစ်တဲ့ကို slide ဖွေကွန်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
โอเคဒီကဟန်တာနေလားတော့တတ်မတော်ပဲလို့ပြောမှာပေါ့နော်ဘာဖြစ်လို့လဲဆိုရင်သူတို့က NCA လမ်းကြောင်းကိုချင်းထားတယ် NCA မှာသူတို့မတိုက်ဆုံးက UPDJC ရဲ့အခမ်းအနား UPDJC မှာဥပမာစစ်တီးရစစ်ပြင်းလုံးကြီးလာခမျိုးမှာချက်မှတ်မဲ့မူပေါင်းလေးဆိုရင်တော့ UPDJC မှာရင်သဘောတူရတယ်အဲ့တော့ UPDJC မှာပဲ2008ဖွဲ့စည်းပုံလိုပဲတတ်မတော်က25ဘက်ခိုင်နှုန်းချုပ်ပါနေတယ်တတ်မတော်မထောက်ခံဘဲနဲ့ဘာပြထောင်စုသဘောတူညီချက်ကိုမှချက်မှတ်လို့မရဘူးအဲ့တော့ကြံတဲ့ဥစ္စာတွေကိုထားလိုက်ဒီ UPDJC ရဲ့ခန့်ကန်တာကရင်းချင်းကိုလည်းသူတို့ကဟန်တာနေတာဖြစ်တယ်အဲ့တော့ဖြစ်တိုက်နေတယ်ဆိုတာလည်းပဲသူတို့အခွင့်အရေးသူတို့ဖြစ်တယ်ဖြစ်အောင်ပဲသူတို့ကတိုက်နေကြတဲ့ခါကြတော့ဒီပြည်လုံးကြီးလာခါရပ်တိုးတာလည်း UPDJC ရဲ့ခန့်ကန်တာကတတ်မတော်25ခိုင်နှုန်းပါရတယ်တတ်မတော်မထောက်ခံဘဲနဲ့မြင်ရတဲ့ကိစ္စကဘာမှ NCA တခုလုံးကိုလည်းစိုက်ခတ်မှာဖြစ်တယ်အဲ့တော့ဒီတိုင်းဖြစ်နေနေဆိုရင်တော့အာရှစ်လာလာတော့ဒီတက်မတော်ကမဆုံးဘူးဆိုရင်တော့မဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ခင်ဗျာကို slide ဝေကုန်ကျေးဇူးပါတော့ရှင်ကို slide ဝေကုန်ကတက်မတော်အဟန်တာတယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ခုနကတော့တက်မတော်ကတော့အဟန်တာဖြစ်နေတဲ့သဘောကတော့တော့ရှင်တို့များမြင်ကြတယ်ကျွန်တော်သိချင်တာကအစိုးရရဲ့သဘောဒါလက်ရှိ NCA အစိုးရရဲ့ငြိမ်းချမ်းရေးနဲ့ယက်တီချက်သူတို့ရဲ့အားထုတ်မှုကတော့တကယ်တမ်းလုံလောက်လောက်ဖြစ်ပါရဲ့လားခင်ဗျာ
ကျွန်တော်တို့ဒီ second large ဆွေးနွေးခဲ့တဲ့တွေ့ကြုံရဆိုလို့ရှိရင်တော့သူရဘက်ကသူကသဘောထားယက်တီချက်ကတော့မှန်တယ်သူတို့ကပါလဲဆိုတဲ့ကကြတော့ NCA အပြင်ဒီသူတို့ကဆွေးနွေးလို့မရဘူးဆိုတော့ကြိုတင်ကက်သက်ချက်မရှိဘူးဒီတက်မတော်ဘက်ကကြတော့ NCA မှတပတ်အခြားမရှိဘူးဆိုပြီးအဲ့ဒီတရသေးယက်တီချက်ရှိတယ်ဒါကတော့ NLD ရဲ့ယက်တီချက်ကတက်နဲ့ဆိုင်ရင်တော့သူဘက်ကမှန်တယ်လို့ပြောလို့ရတဲ့တစ်ချက်ရှိတယ်ပြီးရင်ဒီကျွန်တော်တို့ရဲ့ဆွေးနွေးပွဲမှာ NLD ရဲ့ယက်တီချက်ကတော့ပါလဲဆိုတော့အရာအားလုံးကသိစိတ်ကြီးနဲ့ဆွေးနွေးလို့ရတယ် Everything is negotiable ဆိုပြီးတော့မှအဲ့လိုဒီ NLD ဒီရဲ့ဟောပေါ့နော်ဒီကျွန်တော်တို့ဆွေးနွေးရေးကိုယ်စားလှယ်ခေါင်းဆောင်ကအဲ့လိုမျိုးဟိုအမြဲလိုလိုပြောတာရှိတယ်ဆိုတော့ဒါပေမဲ့ပြဿနာပါလဲဆိုတော့ तू ကတက်မတော်ရဲ့သဘောထားကို तू ကကြော်လွန်လို့မရဘူးဆိုတော့တက်မတော်က NLD ကနေပြီးတော့မှ NLD ဆိုရနေပြီးတော့မှဒီ NCA ကနေပြီးတော့မှနော်အပြုပြင်ပြောင်းလဲလို့တဲ့သဘောထားပြတော်ညာလဲပဲတက်မတော်ကနေပြီးတော့မှအပြုပြင်ပြောင်းလဲလို့မရဘူးဆိုတဲ့အခြေအနေအောက်မှာ तू လည်းလွန်ဆန်လို့မရဘူးအဲ့ဒါကြောင့်ဒီနေ့အားနေချက်ကပြဿနာပါလေဆိုတော့အခြေခံအားဖြင့်အခက်အခဲကအဲ့မှာအချက်တိဆိုင်နေတာဖြစ်တယ် NCA မှာအားနည်းချက်ရှိနေလို့ဒီနေ့လက်မှတ်ရေးထိုးထားတဲ့အထူးသဖြင့် KNU အဖွဲ့ကြီးကတော့ NCA ပါအားနည်းချက်တွေကိုပြုပြင်ဖို့ဆိုပြီးတော့အဆိုးပြုနေရပြီဖြစ်ပါတယ်။ဒီဟာကပါလဲဆိုတော့အစမကောင်းခဲ့လို့အနောက်မတေချာဆိုလို့ဖြစ်နေရတာဖြစ်တယ်။ဒီအခြေခံပြဿနာကနိုင်ငံရေးပြဿနာဖြစ်ပေမဲ့နိုင်ငံရေးအနေနဲ့ဖြေရှာလို့တဲ့နိုင်ငံရေးစင်တာသဘောထားကတက်မတော်မှာအမှန်တကယ်မရှိဘူးဆိုတာကိုသက်သေပြနေတယ်။အဒါကြောင့်နောက်ဆက်တွဲပြဿနာတွေအနှိမ့်ထောင်တွေကထက်ပြက်လာနေရတာလို့ကျွန်တော်အဲ
ဒီလက်မှတ်ထိုးတဲ့ NC အဖွဲ့တွေချစ်ဘွဲကနေပြီးတော့ဆယ်ဖွဲ့ထိတိုးလာပြီးမှရှေ့မတိုးနိုင်ဖြစ်တယ်လား။ဘာကြောင့်မှလဲတိကျသိကြမှာ။ကိုထိုးဆောင်ဘက်ပြန်မေးကြမှာလေခင်ဗျ။ဒီလက်ထက်မှာပြဿနာတက်လို့ပြောမယ်ဆိုရင် AA ကိစ္စပေါ်လာတဲ့ကိစ္စပါ။ခုနေ့ကတက်မတော်ကုစလေပြောခွင့်ရသူတူပြောသွားတယ်။ AA နဲ့ပတ်သက်လို့သူတို့ဆွေးနွေးနိုင်မယ်။ဒါပေမဲ့ရခိုင်ဒေသမှာတော့အခြေချခွင့်မပေးဘူးဆိုတဲ့သဘောထားတက်မတော်မှာရှိပုံရတယ်။ဒီအတိုင်းပြောသွားပါတယ်ခင်ဗျ။ကျွန်တော်သိချင်တာကကုထွန်းစော်ကလည်းရခိုင်မျိုးသားကောင်စီရဲ့တွင်မှုတယောက်ဖြစ်တဲ့ခါကျတော့ AA နဲ့ရခိုင်မျိုးသားကောင်စီရဲ့ဆက်ဆက်မှုရောဘယ်လိုရှိပါလဲ။ AA နဲ့ပတ်သက်လို့ကုထွန်းစော်ရဲ့သဘောထားဘယ်လိုရှိပါလဲ
။ကျွန်တော်ခုနပြောတဲ့အတိုင်းပါပဲ။ကျွန်တော်တို့နှစ်ဖွဲ့စလုံးကဒီ NCA စာချုပ်လုံတုံးကအတူတကွာပါဝင်ပြီးတော့မှပေါ့နော်။အဲဒီလုတ်ခဲ့ကြတယ်။စစ်စစ်ညှိနှိုင်းမှုဆွေးနွေးရေးမှာတောက်လျှောက်ပါဝင်ခဲ့ကြပါတယ်။ဦးသိန်းစိန်စိုးရလက်ထက်မှာဒီငြိမ်းချမ်းရေးပေါ်ဆောင်ခဲ့စကြရနေ NCCT အဖွဲ့ဝင်ဖွဲ့စည်းနေနဲ့ပါဝင်ခဲ့တာဖြစ်ပါတယ်ဆို NCA စာချုပ်ပေါ်လေဒီနောက်ဆုံးဤကိုချုပ်ကန်ဒီမှာအဲဒီအစိုးရတက်မတော်ဘက်ကကျွန်တော်တို့နှစ်ဖွဲ့စလုံးကိုအတိမတ်မပြူဘူးပေါ့နော်ခုနပြောတဲ့ NCCT အဖွဲ့ဝင်16ဖွဲ့တဲ့က6ဖွဲ့ကိုအတိမတ်မပြူတဲ့ထဲမှာကျွန်တော်တို့ဒီရခိုင်တဲကကျွန်တော်တို့အဖွဲ့စည်းနေခုနပြောတဲ့ ULA အဖွဲ့စည်းနေပါတာပေါ့ဗျာနော်ဒါနဲ့ဖွဲ့စည်းလုံးကိုအတိမတ်မပြူတဲ့အချိန်ဒီအောက်မှာဒီ NCA ရဲ့ဘောင်ပြင်ပကိုကျွန်တော်တို့ကရောက်သွားတယ်။ဆိုတော့ဒီနေ့ NLD ဆိုရတက်လာတဲ့အချိန်ဒီအောက်မှာကြားတဲ့ခါကျတော့အဲကျွန်တော်တို့ ULA အဖွဲ့စည်းကအခုကတိုက်ပွဲပေါ်ဆောင်ရတဲ့အနေအထားကိုရောက်သွားတာပေါ့နော်။သူတို့ကလည်းပဲကိုဒေတာမှာကိုအခြေချနေဖို့အတွက်စီရယူမန်းချက်ရှိတဲ့အတိုင်းသူတို့ပေါ်ဆောင်နေတဲ့သူတို့စီမံကိန်းကိုလက်တွေ့ကျကျလုပ်နေပြီလို့ကျွန်တော်တို့အဲ့တိုင်းပဲမြင်တယ်။ဆိုဒီအခြေအနေကဘာကြောင့်ဒီလိုဖြစ်သွားတယ်လဲဆိုတဲ့အခါကျတော့တိုက်ပွဲကဒီအမှန်တော့ကျွန်တော်တို့ကနော်ပေါ်ဆောင်စရာမလိုတဲ့အခြေအနေအောက်မှာအဲဆိုလို့ရှိရင်တော့အရင်တော့ NCCD ခစ်ကလေးကနေကျွန်တော်တို့ကအတူတကွာအလုပ်ပါဝင်အောင်လုပ်လိုက်မယ်ဆိုလို့ရှိရင်အဲဒီလိုမျိုးအခြေအနေကိုရောက်ချင်မှလည်းရောက်နိုင်ပဲလို့ကျွန်တော်ကအဲ့လိုမြင်တယ
်ဟုတ်ကဲ့
ဒီနေ့ကြတဲ့အခါကျတော့ဒီအခုတကြောပြန်တိုက်ပွဲတွေပြန်ပြီးတော့မှဖြစ်လာရတဲ့အခြေအနေအောက်မှာကျတော့ဒီနေ့ NCA လမ်းကြောင်းဘက်ကိုလာပါဆိုတဲ့အချိန်ဒီအောက်မှာတော့ဒါတော်တော်လေးခက်ခဲတဲ့အနေအထားကိုရောက်သွားပြီလို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်သရရှင်တူလီလိုက်ပေါ်မှာရှိပါတယ်။ကုဆိုးဝေဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ။ဦးထွန်းစော်ရှိပါတယ
်။ပြည်သူ့စစ်မဲ့ပတ်သက်လို့27ရာစုပြည်လုံးညီလာခံကြီးပေါ့စူးစမ်းနေကြတာပေါ့ဗျာ။ပြည်ထဲပြောမယ်ဆိုရင်အဲငင်းကြီးအတွက်အပင်မခံနေတဲ့ပုံကိုရှိတယ်လို့မကောင်းတက်လို့ရောက်နေတဲ့တွေ့ရတာရှိတယ်။ပြီးတော့ပြောကောင်းစားကောင်းလို့ရောက်နေတဲ့တွေ့ရတာရှိတယ်ပေါ့။ဆိုတော့အနာတခြားစိတ်တခြားဖြစ်နေသေးပဲကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒါပေါ့လေဟိုကျွန်တော်တို့ဒီဗုဒ္ဓဝင်ရာဇဝင်တွေဗုဒ္ဓဝင်ပေါ့အဓိကတော့ဇတ်တော်တွေမှာရှိပါတယ်သဘုံအဆက်ရှိတဲ့သဘုံအတုတွေလည်းရှိတယ်ပြီးတော့ကျွန်တော်တို့ဒီပြည်သူစစ်ကြီးကအနှစ်80ဟိုတိုက်ခဲ့တော့သဘုံဟိုမြန်မာနိုင်ငံမှာသဘုံအဆက်တွေကလည်းတစ်ခါတစ်ခါမှာဟို80လောက်တိုက်လိုက်တော့အတုတွေဖြစ်သွားတယ်ဆိုတော့ဒီပြဿနာလေးကြောင့်ကိုကြီးတွေဟာဟိုတက်လက်ကြောက်ကအဲတက်လက်ကြောက်ကတပုံလေးကြောက်ကလက်နဲ့ကင်အားလုံးကိုကြောက်နေရတယ်ပေါ့နော်ဆိုပြီးချင်းကျွန်တော်တို့ဟိုပြောမယ်ဆိုပြီးချင်းကျွန်တော်တို့ဟိုဟိုတကြားမင်းကဟိုဗန်နီကပလိုက်တဲ့မပူသေးဘူးဆိုတော့ကျွန်တော်ကအဲကုလသမဂ္ဂငင်းငယ်တက်အနေနဲ့လာမဟိုပြည်ပြည့်အတွက်တတမလားငင်းငယ်တကငင်းငယ်တက်ဖွဲ့တွေရောက်လာမှပြည်ပြည့်အတွက်တတမလားဆိုပြီးကျွန်တော်ဒီအကျိုးပဲကျွန်တော်ရှေ့ရှုပြီးကျွန်တော်စဉ်းစားနေရပေါ့ဗျာဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာကိုစိုးဝေကျေးဇူးပါခင်ဗျာဒါကိုစိုးဝေရဲ့သဘောထားအမြင်ဖြစ်ပါတယ်ကျွန်တော်နောက်ထပ် Thrush 2ရဲ့စာပေးဖတ်ချင်ပါတယ်မောင်တက်တနာအမေရိကန်ပြည်အောင်စုကပါငင်းငယ်ရေးလုပ်ငန်းစဉ်တွေရှေ့တွန်းနိုင်ဖို့အဓိကဟန်တာဖြစ်နေတာကတက်မတော်ခေါင်းဆောင်တွေကဖြစ်ပြီးတော့အစိုးရအုပ်ချုပ်မှုအောက်မှာမရှိဘဲစင်မြိုင်အစိုးရသဘွယ်သူတို့တိကျရက်တည်နေခြင်းအခြေခံဥပဒေပြင်ဆင်လို့မရအောင်လို့လွှတ်တော်တွေတဲမှာစစ်တပ်ကူစလဲတွေကိုထည့်သွင်းခြင်းအဖြစ်တနင်္ဂနွေလုံးပြစ်ခတ်ရက်စီ NC ကိုလက်မှတ်ထိုးအောင်မှာကြောက်ရွံ့နေတာကြောင့်လို့ပဲယူဆပါတယ်တဲ့အထူးဖြစ်တော့စစ်ကောင်းဆောင်တွေအစိုးရအုပ်ချုပ်မှုမရောက်သေး၍ကာလပတ်လုံးစစ်ကောင်းဆောင်တွေရဲ့ညီညာရေးစကားသံတွေအပေါ်မှာတန်တရားဖြစ်နေကြမှာမလွဲပါဘူးတဲ့ဒီချက်တွေဟာညီညာရေးလုပ်ငန်းစဉ်တွေရှေ့တူဖို့အတွက်အစိုးရအတွက်ကြီးမားတဲ့အခက်အခဲတွေလို့ပဲယူဆပါတယ်ဆိုပြီးဖော်ပြပါတယ်နောက်ပိုင်းသူရေးထားတဲ့စာရေးရှိပါတယ်ကျွန်တော်အချုပ်ပြီးတော့ဖော်ပြတာပါဒါကတော့မောင်တက်တနာအမေရိကန်ပြည်အောင်စုကပါကျွန်တော်ဒါနဲ့ပတ်သက်လို့ပဲကိုထွန်းစော်ဘဲမေးချင်ပါတယ်ခင်ဗျအစိုးရဘက်မှာရောညီညာရေးလုပ်ငန်းစဉ်တွေမှာတကယ်ကိုသူတို့အတွက်အခက်ကြုံနေပြီလား
ဟုတ်ကျွန်တော်ခုနတင်ပြတဲ့အတိုင်းပါပဲဒီသူ့မှာအခက်အခဲကတော့ဒီတက်မတော်ရဲ့သဘောထားကိုသူကြော်လုံလို့မရဘူး ဒီနောက်ချက်ဖွဲ့စည်းပုံအရသူကတက်ကတက်လုတ်ကိုလုတ်မယ်အစိုးရကအစိုးရလုတ်ကိုလုတ်မယ်ဆိုပြီးတော့အဲ့လိုမျိုးဟိုတီးခြားတာတွေပေါ့ဗျာနော်ဆိုရင်အဲ့ဒီချိန်နေအောက်မှာဒီအခုဒီဒေါ်ဆန်းစုကြည်အစိုးရကတက်မတော်ရဲ့ဒီစီးရေလှုပ်ရှားမှုပေါ့နော်စစ်စင်ရေးတွေဟိုသမျှမှာသူကဟိုတိုင်းရင်းသားလက်နက်ကတော်လည်းဖွဲ့စည်းတွေကိုဘယ်လောက်ပဲတိုက်တိုက်ပေါ့ဗျာနော်အတုအနေနဲ့ဝင် no tai pwe pyin tan de kala rong ga raw tu ho ta khe da be no di ni chano ro nld so ya let the aku 2016 ga ni di ni chain kala ti tu wa ta si mu ma lout de a pyin no sit tin ye lout pho twet ko ba tu ga ni bi raw ma khwet pyu jet de lout pe ni de ani tha ko yauk twa de kha ja raw di nld so ya ha ni bi raw ma tet ma ron ne ta da re shi ye so de ani tha ko yauk twa de အဲ့ဒါကြောင့်ဒီ NLD အစိုးရဘက်ကတော့သူတက်ရဲ့နော်ဒီငင်းချင်ရေလုပ်ငန်းစဉ်အပေါ်မှာသူကရောင်းမြတ်တဲ့ပုံစံမျိုးနဲ့သွားနေရတယ်လို့ကျွန်တော်မြင်တယ်။အမှန်တော့ NLD အစိုးရမှာသူ့မှာငင်းချင်ရေမူဝါဒ9ရက်သူ့မှာချထားတာရှိတယ်။ဆိုတော့တက်မရောကကိုယူစည်းချုပ်မှာငင်းချင်ရေမူဝါဒသူ့မှာ6ချက်ရှိတယ်။ဆိုတော့ဒီအစိုးရရဲ့ငင်းချင်မူဝါဒ9ရက်နဲ့တက်မရောကကိုယူစည်းချုပ်ရဲ့ငင်းချင်မူဝါဒ6ရက်ဟာမတူကြပါဘူး။တိကျစီဖြစ်တယ်။တို့ပဲလို့လေသူတို့ကငင်းကြဲလုပ်ငန်းစဉ်ကိုလုပ်ကြတဲ့ခါကျတော့ခုနကတက်ပိုင်းဆိုင်ရာကိစ္စမှာ NLD အစိုးရဘက်ကဘာမှဝင်ရောက်ဆွတ်ဖက်ပြီးတော့မှပြောကြားနိုင်တဲ့အနေအထားမရှိဘူ
း။
မူရဆိုရင်အဲ့လိုမျိုးတွေးရတယ်။ဒါပေမဲ့စီရင်စစ်စင်ရေးတွေလုပ်တဲ့ခါမှာကြားတဲ့ခါကျတော့သူတို့အစိုးရနဲ့တက်မလို့ဟာတစ်ထက်တည်းသဘောလိုမျိုးကြသွားတဲ့အချိန်ဒီအောက်မှာတော့အခုကငင်းကြဲရေးဆွေးနွေးမှုတွေတော့ကျွန်တော်တို့ဒီစစ်စဲညှိနှိုင်းမှုတွေပေါ်မှာသွားပြီးတော့မှရက်ခတ်နေပြီဖြစ်ပါတယ
်။ဟုတ်ကဲ့ဗျ
ာ။ NLD အစိုးရဟာလူထုကဖြစ်ခဲ့တဲ့အစိုးရလို့မူလကတော့ယုံကြည်ထားခဲ့ပေမဲ့လို့ဒီနေ့သူ့ရဲ့လက်တွေ့ဖော်ဆောင်နေတဲ့ငင်းကြဲရေးဆွေးနွေးမှုတွေအရာပေါ့နော်ဒီမြေပြင်အခြေအနေကိုသူတားနိုင်စီးနိုင်ခြင်းမရှိတဲ့ပုံမှာသူ့ကိုလည်းပဲတက်နဲ့တစ်ထက်တည်းကြရဲဆိုပြီးတော့မှအဲ့လိုယုံကြည်မှုတွေဖြစ်လာတဲ့အတွက်ဒီဆွေးနွေးမှုတွေပုံမှာသွားပြီးတော့မှရက်ခတ်မှုတွေရှိနေတာကိုအခုတွေ့ရပါတယ်
ကိုကျွန်တော်ဟုတ်ကဲ့ကျွန်တော်အချိန်ကတော့ထပ်1မိနစ်2မိနစ်လောက်တော့ရပါသေးတယ်ကျွန်တော်နည်းနည်းလေးချုပ်မိကျင်တာကညီငယ်ကြီးလုပ်ငန်းစဉ်နဲ့ပတ်သက်လို့ညီငယ်ကြီးလုပ်ငန်းစဉ်နဲ့ပတ်သက်လို့ခုနကပြောလို့တက်မရောက NCA ပေါ်မှာပဲအဓိကခံရက်နေတယ်နောက်တစ်ဖက်မှာNCA လမ်းကြောင်းကြီးကလက်ရှိမြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ရဲ့အဓိက mainstream လို့ဖြစ်နေတယ်။ဒါပေမဲ့အခုဆိုရင်ဝါလိုမြောက်ပိုင်းဖွဲ့လူကနေပြီးတော့အဆိုပြုလာတာရှိတယ်။ NCA မဟုတ်တဲ့တခြားလမ်းကြောင်းစဉ်းစားချက်ပေါ့။အဲ့ဒါကတကယ်လက်တွေ့ကြရလားကိုထွတ်စော်အမြင်သိချင်ပါလေ
။ကျွန်တော်မြင်တာကတော့ဒီ NCA လမ်းကြောင်းမှာအပအခြားမရှိဘူးဆိုတော့ဒီတက်မတော်ရဲ့တရေတေဝါရကြောင့်ဒီနေ့ငင်းကြဲဆွေးနွေးမှုတွေကအဟန့်တရဖြစ်နေတာဖြစ်တယ်။အဲ့ဒါကြောင့်ဒီ NCA မှတ်တပအခြားမရှိဘူးဆိုတော့ဒီတေဝါရကိုစွန့်လွတ်လိုက်ပြီးတော့မှ NCA လမ်းကြောင်းအပြင်ပေါ့နော်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကြဲရေးကိုရှာဖွေလို့ရတဲ့နည်းလမ်းတွေအများကြီးရှိပါသေးတယ်ဆိုတော့ဒီလိုစဉ်းစားမျိုးစဉ်းစားချက်မျိုးအခြေခံအောက်ကနေသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ငင်းကြဲရေးလုပ်ငန်းစဉ်ကိုဒီထက်ထပ်ပြီးမှပေါ့လို့နော်တစ်ဆင့်တင်လို့ရမယ့်အနေအထားတွေပေါ်ပေါက်လာလိမ့်မယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ကျွန်တော်တို့ဒရက်လီလိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့ဦးထွန်းစောနဲ့ကျွန်တော်တို့ view တော်ရရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျဒရက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျန်လာခွင့်ပေးပါ